ဆူရနိုင်ငံမြို့တော်ကလမ်းမတွေပေါ်မှာတက်ခံနေကြတဲ့ကျန်ဖက်တပ်ဖွဲ့တွေက24နာရီပြည့်ခတ်ရက်စဲမှုအစ်စ်တရက်ကိုဗုဒ္ဓနေ့မှာကြီးညာခဲ့ကြပါတယ်။ဒီမတိုင်ခင်အရင်တရက်ကကြီးညာခဲ့တဲ့အလားတူပြည့်ခတ်ရက်စဲမှုကတော့မအောင်မြင်ပါဘူး။အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရကာရင်ယွန်းဖီယာကတော့နှစ်ဖက်စလုံးအနေနဲ့အပြည့်ရက်စဲမှုသဘောတူညီချက်ကိုလေးစားလိုက်နာကြဖို့တိုက်တွန်းလိုက်ပါတယ်။
We call on SAF and RSF to adhere to international law, renounce violence.
တပ်ဖွဲ့မှုတွေကိုဆွတ်လွှတ်ပြီးပြန်ပြီးတော့စစ်ဆက်ဆွေးနွေးကြဖို့လဲတိုက်တွန်းပါတယ်။ပြီးခဲ့တဲ့9ရက်တာအတွင်းမြို့တော်မှာစစ်ဆုံဖြစ်စေခဲ့တဲ့တပ်ဖွဲ့တွေရဲ့ထိတ်တန့်ဗိုလ်ချုပ်ကြီးနှစ်ဦးဟာဆိုရင်အရက်သားတွေနဲ့တိုက်ခိုက်ရေးသမားတွေမဟုတ်သူတွေကိုအသေးအချာကာကွယ်ပေးဖို့အတွက်တာဝန်ရှိတယ်လို့လဲသူမကပြောပါတယ်။ဆူဒန်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆူဒန်ရဲ့ပြည်သူ့စစ်အမြန်ထောက်ကူတပ်ဖွဲ့ RSF တွေကတော့ဒေသစံတော်ချိန်ညနေ6နာရီကစလို့ပြစ်ခတ်တိုက်ခိုက်မှုတွေယာယီရက်စဲမှုကိုလိုက်နာမဲ့အကြောင်းသီးခြားစီကြေညာထားပါတယ်။ညနေပိုင်းရောက်ချိန်ထိတနက်ပြစ်ခတ်တန်းတွေနဲ့ပောက်ကွဲမှုတွေဂျိုးကြားချနေရကြောင်းမြို့တော်ခတ်တွန်းမြို့ကန်တွေရဲ့ပြောဆိုချက်ကိုကိုကပီ AP 3 Agency ကဖော်ပြထားတာနဲ့အတူပဲအပြစ်ခတ်ရက်စဲမှုကိုလိုက်နာကြသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မြို့တော်ခတ်တွန်းကစစ်ဌာနချုပ်ကိုထိန်းချုပ်ဖို့ဂျိုးစားတဲ့ RSF တပ်ဖွဲ့တွေကိုစစ်တပ်လေရင်တွေကလေးချောင်းကနေတိုက်ခိုက်ခဲ့တဲ့ဗုဒ္ဓနေ့အစောပိုင်းမှာစစ်ဌာနချုပ်ဝင်းကျင်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မြို့တော်တွင်းကလမ်းမတွေပေါ်မှာလည်းတိုက်ခိုက်ရေးသမားတွေနဲ့မြို့ကနေထွက်ပြေးဖို့ဂျိုးစားချသူတွေကလွှဲရင်လူသူကင်းမဲ့နေပါတယ်ရှင်။